မင်္ဂလာပါရှင်မြန်မာတက်ကရစ် 1388 ကိုကျမတို့ချန်ရစ်လို့ဒီကနေ့ဆိုရင် 1389 ဆိုရဲမြန်မာနှစ်သစ်အစားနှစ်စန်းတရက်နေ့ကိုရောက်လို့လာပါပြီ။နှစ်ဟောင်းကမကောင်းတာတွေစိတ်ညစ်ညူစရာတွေနဲ့ပင်ပန်းနွမ်းနေခဲ့သမျှကိုအတာရည်နဲ့စေကြောတန့်စင်လို့စိတ်သစ်လူသစ်နဲ့ကောင်းတဲ့တိုးတက်မှုပြောင်းလဲမှုတရားဝါပြောတဲ့နိုင်ငံတော်တစ်နဲ့အတူလူနေမှုဘဝအသစ်တွေကိုထူထောင်နိုင်ဖို့အတွက်အားလုံးကမျှော်လင့်ထားကြတယ်ဆိုရင်လည်းအမှန်ပါ။ဒါကြောင့်ဒီကနေ့မြန်မာနှစ်စန်းတရက်နေ့ကစလို့တိုင်းပြည်မှာကြုံနေရတဲ့အကျက်အတဲတွေငြိမ်းချမ်းရေးနဲ့အတူစီးပွားရေးနဲ့လူနေမှုဘဝဖွံ့ဖြိုးတိုးတက်ဖို့အားလုံးဝင်ပြီးတော့လှုပ်ဆောင်ကြဖို့လိုတယ်လို့နှစ်သစ်မှာတိုက်တွန်းလိုကြောင်းရှမ်းတိုင်းရင်းသားကောင်ဆောင်ဦးခွန်ထွန်းဦးကမြန်မာနှစ်သစ်နှုတ်ခွန်းစကားအားလုံးကိုပါပါတယ်ရှင်
။ဒီတော့စူးစမ်းပေးချင်တာကတော့စီးပွားရေးရောဒီလူမှုရေးရောနောက်ပြီးတော့နိုင်ငံရေးရောအငြင်းရရေးရောတော့ဆင်းရဲအားလုံးပြည်ပြည်လည်းလည်းနော်ဖြစ်အောင်ဆိုတော့ဒါအားလုံးဝိုင်းလို့ပြပါဝိုင်းလို့ကြပါနော်အားလုံးပါဝင်ကြပါဒါမှဒါလည်းဒီကိစ္စနဲ့ပြီးသွားမှာစူးစောင်းပေးဦးနဲ့တော့မရတော့ဘူးဗျအဲကျွန်တော်တိုက်ပြီးရဲ့အချင်းကြီးကနော်သူပြစီဝဲရည်စူးရဲစူးရည်လေကျွန်တော်နေနဲ့စူးစောင်းပေးတာထက်အားလုံးဝိုင်းဝန်းပြီးတော့ပါဝင်လို့ရှားပြီးတော့ဝိုင်းဝန်းလို့မှဒါလည်းကျွန်တော်တိုက်ကြီးကဝိုင်းဝန်းလို့မှရတော့မယ်ဆိုတာကျွန်တော်အဲ့ဒါပဲကျွန်တော်ပြောလိုပါတယ်အားလုံးဝိုင်းဝန်းလို့လည်းမကြပါစေတိုက်ပြီးအကကြပါဦးလေအားလုံးရဲ့ဒီမှာရှိနေတဲ့တွေကြောင့်ဒီလောက်အောင်ဘာလို့ကြပါလို့ကျွန်တော်တိုက်တွန်းပါတယ်လ
ား NLD ပါတီရဲ့ဘောလုံးမှုဆောင်ဖွဲ့ဝင်တူဖြစ်တဲ့ဦးညာဝင်းရဲ့မြန်မာနှစ်စန်းတရက်နှစ်သစ်ဆုတောင်းကတော
့ကျွန်တော်တို့လာမယ့်နှစ်သစ်မှာတော့ကြိုးစားပန်းစားဆောင်ရွက်နေတဲ့ပြည်ညာရေးအောင်မြင်ပါစေလို့ပဲဆုမွန်ကောင်းတောင်းလိုက်ပါတယ်
မြန်မာနိုင်ငံဟာအလုံးစုံတိုးတက်ပြောင်းလဲလာတာမရှိသေးဘူးဆိုပေမဲ့ကောင်းတဲ့အရွေးတစ်ခုကိုရောက်ခဲ့တယ်ဆိုတာကအလုံးလက်ခံထားပါတယ်။ဒါကလည်းနှစ်ပေါင်းများစွာရုပ်ရင်းပျက်စီးလာတဲ့အခြေအနေတွေကိုအကောင်းဘက်ကိုရောက်ဖို့အတွက်ချက်ချင်းပြုပြင်ဖို့ဆိုတာကကျမတို့တွေနောက်နှစ်များစွာအထိစူးစမ်းကြရအောင်မှလည်းဖြစ်ပါတယ်။လက်ရှိချိန်မှာတော့ပြည်သူလူထုလိုချင်တဲ့အစိုးရတရက်ကိုရွေးချယ်တင်မြောက်နိုင်ပြီဖြစ်တာမို့ဒီတိုးတက်ခြင်းတွေကနေရှေ့ကိုဆက်နိုင်ဖို့အတွက်နှစ်သက်ကနေပြီးတော့စပြီးစူးစမ်းကြပါစို့လို့လဲ88မျိုးဆက်ចောင်းသားកောင်းဆောင်တို့ဖြစ်တဲ့ကိုကိုကြီးကသူ့ရဲ့နှစ်သက်နှုတ်ခွန်းဆက်စကားမှာပါပါတယ်ရှင်
။နှစ်သက်မှာကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေအားလုံးကိုယ်စိတ်နှလုံးရှင်လန်းချမ်းမြေ့ပါစေ။တဘာဝဘေးအန္တရာယ်လူလုတဲ့ဘေးအန္တရာယ်တွေကနေပြီးတော့လဲကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပေးပါတယ်ခင်ဗျာ။နှစ်သက်မှာနိုင်ငံသူနိုင်ငံသားတွေရဲ့စာဝတ်နေရေးကိုပို့ပြီးတော့ပြည်လဲစေမဲ့အစီအမံမျိုးတွေအပြောင်းလဲတွေထိထိရောက်ရောက်ဆောင်ရွက်နိုင်ပါစေပြည်သူပြည်သားတွေကလည်းပဲနိုင်ငံတော်အစိုးရရဲ့တကွကျွန်တော်တို့တိုင်းရင်းသားအားလုံးမှာပူးပေါင်းပြီးတော့ဆောင်ရွက်နိုင်ကြပါစေ။နောက်တယောက်ကိုတယောက်လည်းအရှိကိုအရှိတိုင်းဝေဖန်ထောက်ပြတဲ့လက်ခံနဲ့ညီချင်းမှုလည်းထွန်းကားပါစေလို့ဆုမွန်ကောင်းတောင်းပါတယ်
။ညီချင်းချင်းတရားဝါပြောခြင်းတွေနဲ့ဝေစာနေတဲ့ပြည်မြမာကြီးဖြစ်ဖို့အတွက်စီလုံးညီညွတ်ကြပါလို့လည်းစာရေးဆရာကြီးကိုလေးအင်းဝကုံကြီးကမြန်မာနှစ်စန်းတရက်နေ့မှာဆုတောင်းစကားဆိုပါတယ်ရှင်
။တော်လန်စိတ်ဓာတ်နဲ့ပြည်ရင်းငင်းရိုင်းကိုတိဆောက်လို့မရပါဘူး။တော်လန်စိတ်ဓာတ်နဲ့အနာဂတ်ရှိအောင်တောက်ပတဲ့ဗမာနိုင်ငံကိုတိဆောက်လို့မရပါဘူး။ speech ရောက်ခိုင်းတာနော်။တို့မှာတော်လန်မှုကြနေတဲ့ဆက်မရလိုက်ပါနဲ့ဦး။တို့အခုအချင်းချင်းလဲတော်လန်နေကြတာ။အရန်ကုန်မြို့ရုပ်ကူးပြောဘလို့လို့တဲ့မန်လေးကူးကိုယ်ဇော်ရတော့ကကြီးသွေးနာပဲဟိုဖဲယူပြဒီသေးယူပြနဲ့နဲ့အဲ့ဒါတွေကသိမကောင်းဘူးအဲ့တော့ဘာပဲပြောတခွန်းနဲ့ပြောပြရစီတော်လန်စိတ်ဓာတ်ကိုစပိရှော့ပေးပါနှစ်ဆန်းကိုပါပြရစီဒီရင်းစစ်အကူရက်ဆိုတဲ့တွေ့ကြတာကဒီဟာလူရင်းပြည်ရပါလေကွာဒီရင်းငင်းငယ်မရှိပဲနဲ့တော့ဘာမှလုပ်လို့မရဘူးဆိုတာလဲပြောပြရစီအဲ့ဒီဒီရင်းငင်းငယ်အရင်ရအောင်ပူပေါင်းပါဝင်ပေးကြပါလို့ဒုတိယပြည်နှစ်သက်ကူလက်ဆောင်ပြောရင်ပါတယ်ပြဲမောက်ပြောကားတွေကတော့ရှိတာပေါ့လေအဲ့ဒါကိုမိမိစီလုံးမှုနဲ့ဖယ်ရှားနိုင်ဖို့စီလုံးရပါလို့ဆက်ပြောပြရစီဆက်လုပ်
နှစ်ဟောင်းကမငြိမ်းချမ်းမှုတွေမကောင်းမှုတွေကိုအားလုံးချန်ရစ်လို့နှစ်သက်မှာငြိမ်းချမ်းပြီးတော့လုံခြုံတဲ့ဘဝတွေကိုပိုင်ဆိုင်ကြပါစေလို့လူမှုရေးလုပ်ငန်းတွေမှာဦးဆောင်နေတဲ့စာရေးဆရာမဒေါက်တာမြင့်အောင်ကလည်းဆုတောင်းပါတယ်
။ကျွန်မတို့မြန်မာတနိုင်ငံလုံးမြန်မာလူမှုတရက်လုံးပေါ့နော်။ဒီဘာသူဘာသာအားလုံးပါ။ဒီနှစ်ဟောင်းမှာကျွန်မတို့တွေ့ကြုံခဲ့ရတဲ့အခြေတွေစိတ်မသက်သာစရာတွေလောဘဒေါသမောဟတွေ ကျောင်းထဲတယောက်ထားရှိကြတဲ့တန်လျာတွေနော်အဲ့ဒီမငင်းညံ့မများတွေအားလုံးမကောင်းမှုမှန်သမားတွေအားလုံးကျမတို့လူစုအတွက်ကိုမလိုအပ်တဲ့အငိတ်ကြီးတွေအားလုံးဟာဆင့်ဟောက်မှထားခဲ့ပြီးတော့ဒီနှစ်သက်အတာရင်နဲ့အတူဆေးကြောပြီးတော့အခုလာမယ့်နှစ်သက်မှာကျမတို့ငင်းငင်းချမ်းချမ်းလေးနဲ့နမနိုင်ငံနိုင်ငံသားများကောကဘာသူကဘာသားများအားလုံးကကျမတို့ပြမစိုးတရားနဲ့အညီချစ်ချစ်ချင်းချင်းနဲ့တယောက်ပေါ်တယောက်တန်လျာတွေကင်းရှင်းပြီးတော့ငင်းငင်းချမ်းချမ်းပျော်ပျော်ရွှင်ရွှင်နဲ့အားလုံးအင်တာနက်ပေါ်ရရရှိကြပါစေလို့ဆုတောင်းပါတယ်ရှင်လူဖွဲ့စည်းတခုလုံးကျမတို့ငင်းငင်းချမ်းချမ်းပျော်ပျော်ရွှင်ရွှင်အေးအေးချမ်းချမ်းနဲ့မြန်မာနိုင်ငံနဲ့အမြန်ဆုံးတိုင်းရင်းသားတွေရဲ့ချစ်ချစ်ရင်ရင်သားစီရင်နဲ့ငင်းငင်းရပါစေတစ်ကမ္ဘာလုံးမှာလည်းပဲမကောင်းသောဒီမကောင်းသောရန်များသမဝဘီအန်ဒီရဲ့များစစ်မဲ့ဖြစ်ပွားမှုများအလုံးချုပ်ငင်းရပါစေဆုတောင်းပါတယ်ရှင
်နောက်ဆုံးအနေနဲ့ကျမတို့ RFA လွတ်လပ်တဲ့အာရှအတန်းရဲ့မြန်မာဌာနမှုတော်ငင်းရွှေကလည်းမြန်မာပြည်သူပြည်သားအလုံးအတွက်နှစ်တစ်ကူနှုတ်ခွန်းဆက်စကားအခုလိုပါပါတယ်ရှင
် RFA ပြည်သားများရှင်မင်္ဂလာပေါင်းတဲ့ပြည်စုံနဲ့မြန်မာနှစ်တစ်အခါသမယမှာမြန်မာပြည်သူတွေအလုံးလှူလာတောင့်တနေတဲ့ငြင်းချမ်းရေးဘဝတိုးတက်ရေးရရှိပါစေမြန်မာပြည်သူတွေအတွက်ကံအကောင်းဆုံးနှစ်သစ်ဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ် RFA ကိုအစဉ်တစိုက်အားပေးနေကြတဲ့ပေးသက်တွေကိုလည်းအထူးကျေးဇူးတင်ရှိပါကြောင်းဒီနေရာကပဲထပ်လောင်းပြောလိုက်ပါရစေရှင်